to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းည9နာရီကနေ10နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ sorry သတင်းစာဆရာပျောက်ဆုံးမှုနဲ့ဆက်နေပြီး Istanbul မြို့က sorry council ဝင်ရုံးနဲ့ council ဝင်နေနီးတဝိုက်တူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးပါတယ်။အာဖဂန်နိုင်ငံတောင်ပိုင်းကဩဇာရှင်ဝင်ကြီးမားတဲ့ရဲမကြီးတူဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူရဲ့ဒီနေ့အာဖဂန်ခီးစဉ်အတွင်းမှာပဲပြစ်ခတ်မှုကြောင့်တေဆုံးသွားပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆက်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bogana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ IDP စစ်ဆောင်စခန်းကိုတွားရောက်ခဲ့ရတဲ့ပတ်သက်ပြီ
းအဓိကကျွန်တော်ဖတ်တာတင်ပြရတာလဲပြည်ပတ်ထားဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်ကျော်ထဲရောက်လာပြီးသူစခန်းမှာနေရတဲ့
ဒုက္ခတဲ့အကူအညီပေးပူပေါင်းလုပ်ငန်းစဉ်ဖွဲ့ရဲ့တွင်ရင်မှုကိုကွန်ရှာအောင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်အကြောင်းထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတန်းနဲ့ချီဖမ်းမိတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေဆိုင် sorry သတင်းစာဆရာဂျမဲခါရှော့ဂီပျောက်ဆုံးမှုနဲ့ဆက်နွယ်ပြီးတူရကီနိုင်ငံ Istanbul မြို့က sorry council ဝင်ရုံးနဲ့ council ဝင်ရဲ့နေအနီးတစ်ဝိုက်တူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးကြပါတယ်ဒီလအောက်တိုဘာ2ရက်နေ့တုန်းက council ဝင်ရုံးနဲ့ဝင်သွားပြီးနောက်ပိုင်းပျောက်ဆုံးနေတဲ့သတင်းတော့ဘာဖြစ်သွားတယ်လဲဆိုတာတဲလွန်စာရနိုင်ဖို့တင်းလာနေမှာတုန်းကလည်းမှုခင်းစစ်ဆေးဖွဲ့တွေ council ဝင်ရုံးကိုတွားရောက်စစ်ဆေးခဲ့ကြတာပါဆိုရင်နိုင်ငံကတော်ဝင်မိသားစုကြောင့် Washington Post တင်းစာမှာဝေဖန်ရေးသားခဲ့သူခါရှောက်ကီကိုတော့ sorry council ဝင်ယုံနဲ့ဝင်ပြီးတွားပြီးကြတဲ့ကမတွေ့ရတော့တာဖြစ်ပါတယ် sorry ထောက်လိုင်းရေးတွေကတက်ဖြတ်ပြီးတစားစီဖြတ်တောက်ဖြစ်ခဲ့တဲ့ကြောင်းတူရကီဆိုရတော်ဝင်ရှိသူတွေကပြောဆိုထားပြီးမဲ့ sorry တော်ဝင်ရှိသူတွေကတော့သတင်းတော်ဟာသူ့ဘာသာသူ council ဝင်ယုံနဲ့ကနေပြန်ထွက်သွားတဲ့ကြောင်းပြောဆိုထားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းသတင်းတော်ပြောဆိုမှုပေါ်စိုးရိမ်မှုတွေကိုပြောဆိုဖို့နဲ့အဖြစ်အပျက်ကိုဖော်ထုတ်ဖို့တော်တော်နဲ့ထရိုင်လိုလာချက်တွေကိုပြောဆိုဖို့ sorry နဲ့တူရကီခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ဒီနေ့အင်ပြီးတော့မှတမန်တော်ဝန်ကြီးပွန်ပီယိုအစီရင်ခံဖို့လည်းစီစဉ်ထားပါတယ်တမန်ထရန့်ကတော့အဖြစ်အပျက်နဲ့ပတ်သက်တဲ့ဗီဒီယိုနဲ့အသံထောက်လိုင်းမှတ်တမ်းတွေတကယ်ရှိတယ်ဆိုရင်လိုချင်တဲ့အကြောင်းတူရကီကိုမနေ့တုန်းကပဲပြောဆိုထားပါတယ်
အာဖဂန်နိုင်ငံတောင်ပိုင်းကဩဇာအရှိန်အဝါကြီးမားတဲ့ရဲအရာရှိကြီးတဦးလည်းဖြစ်တာလီဘန်တို့ရဲ့လှုပ်ချမ်းမှုကြိုးစားမှုအချင်းချင်းကြုံခဲ့ရတဲ့ရဲမှုကြီးအဗ်ဒူရာဇစ်ဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးရဲ့ဒီကနေ့အာဖဂန်ခီးစဉ်အတွင်းပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအတွင်းအမေရိကန်စစ်သည်နှစ်ယောက်ဒဏ်ရာရှိခဲ့ပြီးဒေသခံကင်မရာသမားတို့သေဆုံးခဲ့တာပါ။ကန်ဒဟာပြည်နယ်အုပ်ချုပ်ရေးမှူးနဲ့တခြားဒေသခံအစိုးရအရာရှိတွေကိုတွေ့ဆုံဖို့အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာပြည်နယ်ရင်းမှာရောက်နေတာပါ။တွေ့ဆုံမှုအပြည့်တယောက်သူတွေဟရင်ရနာထားရနေရာကိုသွားနေချိန်မှာပဲပြစ်ခတ်မှုစပစ်ခဲ့တာလို့လည်းဒေသခံသတင်းတွေကဖော်ပြပါတယ်ဗိုလ်ချုပ်ကြီးမီလာကတော့အထူးအခိုက်မရှိခဲ့ပါဘူးအာဖဂန်နိုင်ငံမှာရှိတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတက်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးနတ်ပီတာကတော့ကနဦးစီရင်ခန်းစားရရာအာဖဂန်အချင်းချင်းပြစ်ခတ်မှုအဖြစ်သိရှိထားကြောင်းပြောဆိုခဲ့တာပါတရားရတဲ့အမေရိကန်သက်သား၂ယောက်ကတော့ဘေကင်းရကဲထုံနိုင်ခဲ့ပြီးတိုက်ခိုက်သူကတော့သေဆုံးသွားတယ်လို့လည်းပြောပါတယ်တာလီဘန်စစ်သွေးကြွတွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုလိုကြေညာခဲ့ပြီးအာဖဂန်ရဲမှူးကြီးနဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်2017ခုနှစ်ကတည်းကကန္ဒဟာပြည်နယ်ရဲမှုကြီးအဖြစ်တာဝန်ယူခဲ့တဲ့ရာဇစ်ဟာတာလီဘန်တွေကိုကောင်းမထောင်နိုင်အောင်ထိန်းထားခဲ့တဲ့အတွက်လူသိများထင်ရှားသူတူပါဒါပေမဲ့လည်းသူ့လက်အောက်ကတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်တာတွေရှိခဲ့ကြောင်းလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ခံရသူတူလည်းဖြစ်ပါတယ
်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားစစ်မြေဆက်ဆံရေးတွေတိုးတက်လာမယ်ဆိုရင်မလုံလောက်တဲ့ပြစ်ခတ်တွေဖြစ်ပွားမယ့်အန္တရာယ်ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကတရုတ်ကာကွယ်ဝန်ကြီးကိုပြောဆိုလိုက်ပါတယ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးပုံမှန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကူနိုင်ငံမှာအမေရိကန်ကာကွယ်ရေးဝန်ကြီးကတရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ခင်နဲ့တီးတန့်တွေ့ဆုံခဲ့တာပါ သဘောတူညီချက်အသည့်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အခြေအနေတွေတွေ့ရတဲ့အကြောင်းလဲအမေရိကန်ဆိုတဲ့တာဝန်ရှိသူတွေကတွေ့ဆုံမှုအပြီးမှာပဲပြောဆိုကြပါတယ်။ကုံသွေးစစ်ပွဲပြဿနာရုရှားနိုင်ငံကလက်နက်ဝယ်ယူနေတဲ့တရုတ်နိုင်ငံကိုအမေရိကန်ကပိတ်ဆို့တန်ခတ်တာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကစစ်စခန်းတည်ဆောက်နေတာစတဲ့ကိစ္စတွေကြောင့်မကြသေးရင်သတင်းပတ်တွေအတွင်းနိုင်ငံခြားဆက်ဆံရေးတွေလည်းကြာဆင်းလာနေတာပါ။မျောလင့်ထားတဲ့အချိန်ပိုကြာပြီးတနင်္လာရက်လောက်တွေ့ဆုံမှုအတွင်းအမေရိကန်ကာဝေးဝန်ကြီးကတော့နိုင်ငံခြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ့်ရည်ရှိဆက်ဆံရေးမျိုးကိုလိုလားတဲ့အကြောင်းထပ်မံပြောဆိုခဲ့တယ်လို့လည်းပင်လယ်ကုန်စစ်ဌာနချုပ်တာဝန်ရှိသူတူကပြောဆိုပါတယ်။ဝန်ကြီးမတ္တဆာလွန်ခဲ့တဲ့သတင်းပတ်အနေနဲ့တော့ပေကျင်းမြို့တော်မှာတရုတ်ကာဝေးဝန်ကြီးနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့တရုတ်ကာဝေးဝန်ကြီးကမအားတဲ့အကြောင်းတုံ့ပြန်ခဲ့တာကြောင့်နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရပါတယ်။
ဗီယက်နမ်ကွန်မြူနီအစိုးရကိုအသေးဖြတ်မှုနဲ့ထောင်အကျခံခဲ့ရတဲ့ဗီယက်နမ်ဘလော့ကာငွားငေါငုကွမ်ကိုလှုပ်ပေးလိုက်ပြီးဒီကနေ့အမေရိကန်နိုင်ငံရောက်ရှိသွားပါပြီ။အမေဖြစ်သူနဲ့ကလေးနှစ်ယောက်တို့နဲ့အတူတက်ဆစ်ပြည်နယ်ဟျူစတန်မြို့လေးစိတ်ကိုဒီကနေ့မနက်မှာရောက်ရှိလာတဲ့သူကို၆ခန်းသူလူအုပ်နဲ့အတူသတင်းသမားတွေမိသားစုဝင်တွေကကြိုဆိုခဲ့ကြပါတယ်။လူခွင့်ရင်းနဲ့ဆက်မှုလုပ်ငန်းတွေကြောင့်ပတ်ဝန်းကျင်ညံ့ညံ့မှုတွေအကြောင်းကို Mother Mushroom ဆိုတဲ့ကလောက်နာမည်နဲ့ရေးသားခဲ့တဲ့သူကို2016အောက်တိုဘာလမှာဖမ်းခဲ့တာဖြစ်ပြီးထောင်ဒဏ်10နှစ်ချမှတ်ခဲ့တာပါ။သူကိုလှုပ်ပေးတဲ့ပုထုနဲ့မှာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်လည်းဗီယက်နမ်ကိုရောက်နေတာပါ။တကယ်လို့သူကိုထောင်ကနေလှုပ်ပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုသွားချင်တဲ့အကြောင်းကွမ်ကအသေးချပြောခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။အမေရိကန်လောက်ဘယ်နိုင်ငံကမှသူလူအခွင့်ရေးကိစ္စတွေကိုယူဆတဲ့နိုင်ငံမရှိလို့အမေရိကန်ကိုလှဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းကွမ်ကပြောဆိုခဲ့တာပါ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့အမေရိကတိုက်11နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူအုပ်စုကြီးတွေကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်မှုဆိုရင်နေဆက်ကိုစစ်တပ်နဲ့ပိတ်ပစ်မယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေလည်းပါဝင်တယ်လို့ဆိုတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုအထုံးချပြီးအတိုက်ခတ်ဒီမိုကရက်ပါတီဝင်တွေကတိုင်းပြည်ကိုတိုက်ခိုက်ဖို့ကြိုးပမ်းနေတယ်လို့လည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေဒီနေ့စောပိုင်းမှာပဲပြောဆိုခဲ့တာပါ။အမေရိကန်ကိုအလုံးရင်းနဲ့ဝင်လာမဲ့သူတွေကိုမက္ကဆီကိုနိုင်ငံကတားဆီးဖို့ပြက်ကွက်ခဲ့ရင်အမေရိကတိုက်11နိုင်ငံတွေကိုပေးရမယ့်စီစဉ်တဲ့အားလုံးကိုလည်းရပ်ပစ်မယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒမှာအဓိကကျတဲ့မက္ကဆီကိုနိုင်ငံရဲ့နေဆက်မှာလူဝင်မှုကြီးကြပ်ရေးထိန်းသိမ်းမှုနဲ့တတိုင်းကာယံမဲ့စီစဉ်တွေကိုလျှော့ချထားရတာပါ။ဒေသတွင်းကစင်ရဲမွေးတင်မှုတွေနဲ့ပြစ်ခတ်တွေကိုတင်းရှောင်ပြီးအမေရိကန်ကိုဝင်ရောက်ခွင့်ရဖို့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့ Honduras နိုင်ငံသားတွေပါဝင်တဲ့ရွှေ့ပြောင်းနေထိုင်သူလူအုပ်ကြီးဟာ Guatemala နိုင်ငံကိုဖျက်ဆီးပြီး Mexico နိုင်ငံကိုရောက်လာခဲ့တာရဲ့အနေနဲ့အကြမ်းပါပဲ။သမ္မတ Trump ရဲ့သတိပေးချင်းချောက်ပြောဆိုသံထွက်ပေါ်လာတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ရေး American သမ္မတ Donald Trump အစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့တခြားနိုင်ငံ၅နိုင်ငံကိုတော့စောင့်ကြည့်စီရင်မှဆက်လက်ထည့်သွင်းထားတာပါ။ American ဘဏ္ဍာရေးဝန်ကြီး Steven Mnuchin ကတော့တရုတ်နိုင်ငံကငွေကြေးလုပ်ငန်းမှာပွင့်လင်းမြင့်တမှုမရှိတာမကြသေးခင်ကငွေတန်ဖိုးနှဲလာတာတွေအပေါ်အထူးသဖြင့်ဆိုရင်ကြောင့် Congress လွှတ်တော်ကိုနှစ်ဝက်အစည်းအခမ်းအနားတင်သွင်းရမှာပြောဆိုခဲ့ပါတယ်။ဒီအခြေအနေတွေဟာကုန်သွယ်မှုမျှတရေးမှာအဓိကစိန်ခေါ်မှုဖြစ်နေတဲ့အတွက်တရုတ်နိုင်ငံမဟုတ်ပါနဲ့ဆွေးနွေးပြောဆိုမှုတွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒတွေကိုစောင့်ကြည့်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျာမနီ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ဆွစ်ဇာလန်နိုင်ငံတွေနဲ့အတူတရုတ်နိုင်ငံကိုအနီးကပ်စောင့်ကြည့်မယ်ဆီမှာထည့်သွင်းထားကြောင်းလည်းပါနာယေးဝန်ကြီးကအစည်းအခမ်းအနားထဲမှာဖော်ပြထားပါတယ်။ကမ္ဘာဈေးကွက်မှာထုတ်ကုန်တွေကိုဈေးပပေါ်နဲ့ရောင်းနိုင်အောင်အစိုးရတွေကငွေတန်ဖိုးကိုရှိတင်လာတဲ့လျှော့ချထိန်းချုပ်လည်းရှိတတ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလျှော့ချထားတဲ့အတွက်ကုန်သွယ်ဖက်တွေနဲ့တခြားနိုင်ငံတွေမှာနှိမ့်နာမှုတွေလည်းကြုံရတတ်ပါတယ်။သမရရွေးကောက်ပွဲမဲဆွယ်စီရင်ခဲ့တဲ့ကာလတခြားမှာတော့သမရဖြစ်လာတဲ့အခါတရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်စင်သွင်းဖို့ထရမ့်ကကတိပေးခဲ့ပေမဲ့အခုချိန်ထိတော့တမတ်ဖို့လက်မခံမဲ့ညှဉ်းဆန်းထားတာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမျှတတဲ့လုပ်ရက်တွေလူငွေပြနေတာတွေကိုဖြေရှင်းဖို့ဆိုပြီးတရုတ်နိုင်ငံကသွင်းကုန်တွေပေါ်ဒေါ်လာဘီလျံနဲ့ချီအခွင့်အရေးတိုးမြှင့်ကောက်ခံမှုကြေညာထားပါတယ်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွာထွက်မဲ့အစီအစဉ်ကိုကုန်သွယ်သဘောတူညီချက်အသစ်တွေရရှိရေးညှိနှိုင်းမှုတွေအတွက်လိုအပ်ရင်နောက်ထပ်လအနေငယ်လောက်တက်တန်းထပ်တိုးဖို့စဉ်းစားမယ်အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီနေ့ပဲပြောလိုက်ပါတယ်။ဒ EU ကနေခွတ်ထွက်ခဲ့ပြီးနောက်ပိုင်းဗြိတိန်နိုင်ငံကအိုင်ယာလန်နိုင်ငံနယ်စပ်တွေကိုဘယ်လိုဆက်ပွင့်ထားမလဲဆိုတာနဲ့ပတ်သက်လို့အပြေမထွက်နိုင်မဲ့ဖြစ်နေတဲ့အတွက်ဆွေးနွေးပွဲတွေမှာအဓိကအဟန့်တားတစ်ခုဖြစ်နေရတာပါဒီအခြေအနေကိုကြော်လွှားနိုင်မဲ့နည်းလမ်းတစ်ခုဖြစ်ခွတ်ထွက်မဲ့အစီအစဉ်ကိုတက်တန်းတဖို့ EU စစ်ဆန်ညှိနှိုင်းသူမက်ကယ်ဘရန်နီယာကအဆိုပြုထားတာဖြစ်ပါတယ်ဒါပေမဲ့လည်း EU ကနေခွတ်ထွက်ရေးလိုလားသူတွေရဲ့မကျေနပ်ချက်တွေဗြိတိန်နိုင်ငံတွင်းမှာထွက်ပေါ်နေချိန်မှာပဲတက်တန်းတို့မဲ့အစီအစဉ်ဟာလက်ရှိသတ်မှတ်ထားတဲ့2020ပြည့်နှစ်ဒီဇင်ဘာလထက်မကျော်မျှော်လင့်နေကြောင်းလည်းဗြိတိန်ဝန်ကြီးချုပ်ကအလေးထားပြောဆိုသွားခဲ့တာပါ EU ကနေခွတ်ထွက်ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တတိယချုပ်ဆိုရမှာအိုင်ယာလန်နိုင်ငံနယ်စပ်နဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီချက်တွေမရနိုင်သေးဘဲဖြစ်နေရတဲ့အကြောင်းလည်းဘယ်ဂျီယံနိုင်ငံပရက်ဆက်မြို့ညီလာခံကိုဒုတိယနေ့အဖြစ်ရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
ကိုလာတမ်ကကချက်မှတ်ထားတဲ့တန်ခါပိတ်ဆို့မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုလက်ဝဲယတနာနဲ့လက်ပတ်နိုင်တွေအပါအဝင်စီးကြည့်တဲ့ကုန်ပစ္စည်းတွေတင်ပို့မှုနယ်လူနှုတ်ဦးကိုစင်ကာပူနိုင်ငံမှာဒီကနေ့ကြာတာပတင်းနေမှာတရားစွဲဆိုလိုက်ပါတယ်။ဒီလောက်ရဟာကမ္ဘာကုန်သွယ်ရေးစီးဆင်းရာအချက်အချာနေရာတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံမှာတရားမဝင်ကုန်တင်ပို့မှုတွေကိုတရားစွဲဆိုလိုက်တဲ့နောက်ဆုံးသတင်းကလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံတွင်တားမြစ်ကုန်တွေကိုစင်ကာပူနိုင်ငံမှာနှိမ်နေနေတာပါ။စီးကြည့်တဲ့ကုန်ပစ္စည်းတွေမြောက်ကိုရီးယားနိုင်ငံနဲ့တင်ပို့နေတဲ့ကုမ္ပဏီတွေကို2010နဲ့2016ခုနှစ်ကြား53ညထက်မနည်းကုညီမှုနဲ့စင်ကာပူနိုင်ငံသားတူဆွဆွဲခံထားပါရယ်အဲ့ဒီလူဟာအသက်58နှစ်အရွယ်ချွန်ဟော့ယန်ဆိုသူဖြစ်ပြီးဒေတာရင်တည်နှားတွေကဖော်ပြခဲ့သလိုကုမ္ပဏီ3ခုနဲ့ဆက်စပ်မှုရှိနေတဲ့အတွက်သူ့ကိုတရားစွဲဆိုထားပါရယ်နောက်ထပ်လူတစ်ယောက်ကတော့မြောက်ကိုရီးယားနိုင်ငံသားလီဟျွမ်းဆိုသူဖြစ်ပြီး2014နဲ့2019ခုနှစ်ကြားအလားတူတားမြစ်ကုန်ပစ္စည်းတွေတင်ပို့တဲ့ကုမ္ပဏီတစ်ခုကိုကုညီမှုနဲ့တရားစွဲဆိုခံထားရတယ်လို့စင်ကာပူရဲတွေကပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုစင်ကာပူနိုင်ငံကအပြည့်အဝအလေးနဲ့လိုက်နာဆောင်ရွက်နေတယ်လို့လည်းစင်ကာပူရဲတွေကထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bugana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ Minor IDP ဆစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေကလည်းသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြပါတယ်။ကချင်ဆစ်ဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာကပေးမဲ့အကူအညီတွေတားမြစ်ခံနေရတဲ့ကိစ္စကိုပြည်လဲအောင်ဆောင်ရွက်ပေးဖို့ Miss Bugana ကိုတိုက်တွန်းကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Christine Bugana ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပကဖြစ်ထားတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့သလိုမနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့တာပါ Miss Bugana ဟာဒီကနေ့မွန်လိုင်းပိုင်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်တဲက Minor Service ဆောင် IDP စခန်းကိုတွားရောက်ပါတယ်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုသူတို့အနေနဲ့တင်ပြခဲ့တယ်လို့ Minor IDP စခန်းတာဝန်ခံဦးစော်လုံးကပြောပါတယ
်ဟုတ်ကဲ့အမြန်နေရပြန်နိုင်ရေပေါ့အနာဂတ်ကျေပွင့်ဒီကလေးတွေအတွက်ပြည်ရေးမှာပပန့်ကူညီတဲ့ဘူးပေါ့နော်ဆက်ပြီးမှအစိုးရရောအင်ဂျီအိုရောအဲအဲအန်ကပါညီတဲ့ဘူးပေါ့နော်အဲအဲ့ဒီဘောဝန်ကြောင့်လည်းဟိုအလို့ကာယစဉ်းလန်းနေပေါ့ပြန်ပြန်ထားအလိကြီးတော့ဒီဆိုင်ရေးရအမကိုရွာကိုပြန်နေဖို့ဟိုဝန်ကြီးမကိုဆောင်ရွက်ရဖို့ပေါ့နော
်ဒုက္ခသည်စခန်းနေထဲမှာအများစုကကလေးငယ်တွေဖြစ်ပြီးအချိန်ကြာလာတာနဲ့အမျှကလေးတွေရဲ့အနာဂတ်အတွက်စိုးရိမ်ရာကြောင်းမစ္စဘူဂနာနဲ့ဗုဒ္ဓနေညနေပိုင်းမှာတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ JST ရဲ့အတွင်မှုကိုကွန်ရှာအောင်ကပြောပါတယ
်အဓိကကျွန်တော်ဖတ်တာတင်ပြတာလေပြိပတ်ထားဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်နှစ်ကျော်ထဲရောက်လာပြီးတို့ပထမမှာနေရတဲ့ကိစ္စတော်တော်လေးဒုက္ခရောက်နေတယ်အမအကူညီပေးတဲ့ကိစ္စတွေလည်းရောက်လာတဲ့အတွက်ကြောင့်တို့အတွက်ခက်ခဲတယ်ဆိုတဲ့အကြောင်းရင်းနောက်တစ်ခုကကလေးတွေရဲ့ပညာရေးကလည်းတော်တော်လေးဆိုးဝါးလာတယ်အထူးဖြစ်တော့ကြောင့်ခဲ့ရတဲ့ဥယျာဉ်တွေလည်းများလာတာပေါ့နော်တစ်ဖက်မှာကြတော့လေတို့ရဲ့ဆုံးခွာခဲ့ရတဲ့မြန်မာနိုင်ငံပိုင်ဆိုင်မှုဒီကိစ္စလေးစားရပိုပြမဆုပ်ထင်းလာတယ်အထူးဖြစ်တဲ့ဒီမှာဆိုရင်တော့ဒီငပြောခင်းနေတိုးပြမဖြစ်လာတဲ့ကိစ္စIGP အတွက်ပိုပြမရင်းလေးစရာဖြစ်လာတဲ့ဆိုရင်အကြောင်းကြီးကျွန်တော်ပြောဖြစ်တယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိစစ်ဘေးရှောင်ပြည်သူ3000ကျော်ရှိနေတာပါအဲ့ဒီဒုက္ခသည်တွေကို ကုလသမဂ္ဂစာနာရေးခါအစည်းအဝေး WFP အဖွဲ့အပါအဝင်အခြားနိုင်ငံတကာအဖွဲ့တွေကတွားရောက်အကူအညီပေးခြင်းပေမဲ့အစိုးရစစ်တပ်ရဲ့တားမြစ်မှုကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေရောကြလာနေတာကိုလည်းကူညီဖြည့်ရှင်းပေးဖို့မစ်ဘူဂနာကိုတိုက်တွန်းထားကြောင်းကိုကွန်ရှာအောင်ကပြောပါတယ
်နိုင်ငံတကာရဲ့အကူအညီပေးမှုကတပြည်ပြည်ရောကြလာတဲ့အနေအထားမှာအထူးဖြစ်တော့ဒီအထင်းကျော area ပတ်မှာဆိုတော့ဒီနိုင်ငံတကာအကူအညီပေးတဲ့အခွင့်အရေးမရောက်နိုင်တာတော့ချာပြီဒီမြစ်ချနာနဲ့တခြားကိုသွားမယ်ဆိုရင်တို့ဟို computer တည်ယူရတာရှိတယ်အရင်တော့ဆိုရင်တော့ကပ္ပစန္ဒရိခာအနေနဲ့နေရာတော်တော်များများမှာပေါ်ရောက်ပြင်းမှာအာရိခာပြီးဝင်နိုင်တဲ့အနေထားရှိရဲ့အဲ့ဒါကအခုနှစ်နှစ်ကျော်ရှိနေပြီတို့တွားခွင့်မရတာပေါ့နော်လက်ရှိအနေထားဒီအနေရာတော်တော်များများမှာကကျွန်တော်ဒီတခါဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့ကပဲငွေပေးနေရတဲ့အနေထားဆိုတော့ဂျာလာလို့ရှိရင်လောချက်တွေပြင်းအောင်ပြည်စည်းပေးနိုင်ဖို့ကမလို့စင်ကောမှုကြီးအများကြီးရှိတယ်ဆိုတဲ့အကြောင်းလေးကျွန်တော်အဲ့ဒါဒီကိုပြောဖြစ်တာဖြစ်ပါ
2021ခုနှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်းစစ်ပွဲကြောင့်အခုချိန်ထိစစ်ရှောင်စခန်း9ခုမှာဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့ GST ကယ်ဆယ်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံခီးစဉ်စတင်ခဲ့တဲ့ Miss Christine Bugna ဟာကချင်းပြည်နယ်ခီးစဉ်အပြီးမှာတော့ရှမ်းပြည်နယ်ကိုတွားရောက်လေ့လာအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝဲအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းသတင်းလွှာကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာတခုတည်းသောတက်မတော်တရားဖြစ်ရေးကိစ္စဟာအချိန်မကျသေးလို့ဆက်လက်ညှိနှိုင်းရဦးမယ်လို့ KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့အစိုးရတက်မတော်နဲ့ NGO လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးပြီးမှကိုပိုင်ပြဋ္ဌာန်းခွင့်နဲ့ခွဲမထွက်ရေးကိစ္စတခုတည်းသောတက်မတော်ကိစ္စနဲ့ပတ်သက်ပြီးကရင်မျိုးသားအစည်းအရုံး KNU ကမနေ့ကကြေညာချက်ထုတ်ပြန်ထားတာပါ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါပြည်ထောင်စုကနေခွဲမဆက်ရေးကိစ္စနဲ့ပတ်သက်ပြီး KNU အနေနဲ့ခွဲဆက်ဖို့စံနာမရှိဘူးလို့ပြည်ထရေးသာသနာရေးဌာနတာဝန်ခံဘဒူစောအာသူကအခုလိုပြောပါတယ
်တန်ပြေကိစ္စခွဲမဆက်ကိစ္စတက်မတော်တခုတည်းဖြစ်ကိစ္စတဲ့ကျွန်တော်တော်တော်ဆွနေဖြစ်ပါတယ်ကျွန်တော်တို့ကတော့ခွဲထွက်မှာမဟုတ်ပါဘူးကျွန်တော်ခင်ကတော့ဒါမှလို့ခွဲမထွက်ရလဲကျွန်တော်နေသွားရမှာပေါ့ခွဲမထက်ဖြစ်အောင်အဲ့ဒါနဲ့လွတ်သွားကြပေါ့နောက်တစ်ဆင့်ဆင့်အဲ့ဒီကိစ္စကကျွန်တော်စဉ်းစားသွားလိမ့်မယ်ဒါတော့ချက်ပြနေကိစ္စပါပဲနောက
်ခွဲမထွက်ရင်းနဲ့ကိုပိုင်ပြတ်သန်းခွင့်ကိစ္စတွေဟာနှစ်ဖက်ယုံကြည်မှုတည်ဆောက်ရေးပြင်တိုင်းသားတွေရဲ့ကိုပိုင်ပြတ်သန်းခွင့်နဲ့ဒါရပတ်သက်နေလို့နှစ်ဖက်ယုံကြည်စိတ်ချမှုနဲ့ဆွေးနွေးဖြေရှင်းရမယ်လို့လည်းသူကဆိုပါတယ်အစိုးရအနေနဲ့လည်းတိုင်းသားတွေခွဲမဆွတ်ချင်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ဘဒုစောအစိုးရကပြောပါတယ်ခွဲမဆွတ်ရေးနဲ့ကိုပိုင်ပြတ်သန်းခွင့်ရေးကိုလာမယ့်လူဝင်ပါလဆွေးနွေးပွဲတွေမှာမူတကုချမှတ်နိုင်ရေးအတွက်အစိုးရနဲ့ NCA လက်မှတ်ဆိုးတိုင်းသားခေါင်းဆောင်တွေကနေသဘောတူညီခဲ့ကြပါတယ် NCA လက်မှတ်ရေးသူထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းများ EAO နဲ့တပ်မတော်တို့ကြားတစ်ဆုတ်နေတဲ့အချက်တစ်ခုဖြစ်တဲ့တခုတည်းသောတပ်မတော်သားရှိရေးကိုတိုင်းသားတွေဘက်ကအပြေးအဝါလက်ခံလိုက်ပြီလို့ချင်းမျိုးရသားဦး CMF ခေါင်းဆောင်တွေကပြောပါတယ်ဒါပေမဲ့ KNU အနေနဲ့ကတော့တမရတော်တို့ခုဒီသရှိရေးကိစ္စမှာအချိန်ယူရအောင်မယ်လို့လဲဘဒုစောအသူကအခုလိုဆက်ပြောပါတယ
်။ဒီလကလွတ်တာသုံးနေရှိရေးဒါပေမဲ့ဟောလုံရဲကိစ္စကကိုယ်ကိစ္စတည်းဘာမှဆွေးနွေးမှုမရှိသေးဘူးလား။ဒီကိစ္စတွေကျွန်တော်ဆွေးနွေးဖို့အများကြီးရှိပါသေးတယ်။အခုအချိန်မရောက်သေးဘူးလား။ကျွန်တော်ရှင်းပြောမယ်ကျွန်တော်တို့ကအခုသူတို့ကလည်းကြောက်တာတို့ပလေးတို့ဘာလို့အဲ့မှာပြန်ဝဲမဆွတ်ဒါကျွန်တော်ငြိမ်းစင်စားမဲ့ဖိုက်ရှိတယ်နော
်ဒီတော်စုငင်းချမ်းရင်းညီလာခံကျင်းပခဲ့တာ၃ကြိမ်ရှိပြီဖြစ်ပေမဲ့လည်းလုံခြုံရေးကာကွယ်ရေးဆိုင်ရာပေါင်းစည်းရေးလုပ်ငန်းတွေဆွေးနွေးခဲ့တာမရှိခဲ့တာကြောင့်ရှေ့ဆက်ညှိနှိုင်းဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်တမတော်တခုဒီသရှိရေးကိစ္စအတွက်မူချမှတ်နိုင်ရေးနဲ့ဆက်လျင်းပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုမှာတခုတည်းသောတမတော်သားချီရေးမှာတော့နိုင်ငံတကာကြီးတုံးမှုပုံစံဖြစ်လက်ခံပေမဲ့လည်း NCA မှာဖော်ပြထားတဲ့တိုင်းတားလူမျိုးများပေါင်းစုံပါဝင်တဲ့ပြည်ထောင်စုတမတော်ကိစ္စတွေကိုသဘောတည်းဆွေးနွေးသွားရမယ်လို့လည်း KNU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တိုင်းဒေသကြီးများလိုက်ဥပဒေနဲ့ညီခွင့်ပြုတဲ့ကိုပိုင်ပြဋ္ဌာန်းခွင့်၊ကိုပိုင်အုပ်ချုပ်ခွင့်တွေရရှိရင်လက်နက်ကင်လမ်းစဉ်ကိုတန်ရုံးစင်ဖျက်ဆောက်ရမှာဖြစ်တယ်လို့အောက်တိုဘာလ15ရက်နေ့ကအစည်းအဝေးဖွင့်မိကုန်းမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပို့ကူတော်အောင်ဆန်းစုကြည် तमरों का कोई उसी जो बुजो मुझे मियाँ लाए पावे असुयाने से ता थी धन कांग सांग दुने एनसीए पी या कांग सांग दुए निबिरो सुनी बुए मारो कोई मत होई कुबान प्यार धन कोई ने तो खुद ही रो तमरो था ची ये सुरे ये जी रे के सारे को सुने ही नहीं के जा रहा वा तभी मैं तो इस सुने बुए गाने शिलिंग ती जा रे पी मैया जी के बाबू
को नहीं को इंद्रिय पी पूछा रहा သောတာရှင်တို့နားဆင်နေကြတာက VOA
မြန်မာပိုင်းရဲ့ကြာသပတေးညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြရစီရှင်သောတာရှင်များရှင်မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရီထည်တင်ညီလာခံမှာ အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့ဖုန်းနံပါတ် 1-2-2-3-4-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
ေါ်အပ်ပါတယ်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှာတည်ဆောင်လာတဲ့ကာလတန်ဖိုးအဖြစ်ဘတ်ငွေတန်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစီပြားစေတန်းကျော်ဖမ်းမိခဲ့ပြီးမူးယစ်ရာဇာတွေကိုအမြင့်ပြတ်ချေမှုန်းမယ်လို့ထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်
။အော်တိုဘာလ18ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ဝီဖဝရီရန်စစ်လန်းကမူးယစ်စေဝါနှိမ်နင်းရေးဌာနချုပ်မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုရဲချုပ်ချက်လန်ကရက်စီဝရာခန်ကထိုင်းမြန်မာနယ်စပ်ချင်းရိုင်နယ်စပ်မှာအဖမ်းဆီးတွေများတဲ့အတွက်တောင်ပေါ်လမ်းတွေကိုဖျက်ပြီးထိုင်းမြန်မာနယ်စပ်တက်ခရိုင်လမ်းကြောင်းကနေထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မူးယစ်စေးဝါးတွေနဲ့အဓိကတရားခံတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ်
။ဘုရားတည်တဲ့ဓမ္မကမ္မန်ကံကိုမြင့်သူတာခံဒီလက်ကတမ်းနေပိုင်းမလပါဒီတော့การให้การပါပါပြန
်ဘန်းငွေတန်းထောင်ကနန်းရှိတဲ့စိတ်ကြွစေးပြားပေါင်း10တန်း9သိန်း16,000 ကိုဖမ်းဆီးခဲ့တာပါ။ထောက်လိုင်းရေးသတင်းအရထိုင်းတောင်ပေါ်တိုင်းရင်းသားမူးယစ်စေဝါကုံတွေတွေဟာစိတ်ကြွစီအမြောက်အများကိုထိုင်းနိုင်ငံတဲကိုပို့ဆောင်နေပြီဆိုတဲ့သတင်းရတာကြောင့်အမှတ်6ဒေသရဲတပ်ဖွဲ့ဝင်တွေနဲ့နလေစွမ်းအထူးတပ်ရင်းတွေဟာမြောက်ပိုင်းဒေသချင်းရိုင်ခရိုင်အတွင်စစ်စင်ရေးတစ်ခုအနေနဲ့စောင့်ကြည့်နေခဲ့ကြတာဖြစ်ပါတယ်။အော်တိုဘာလ16ရက်နေ့မနေ့9နိုင်အချိန်မှာတက်ခရိုင်ကနေပစ်စနလွတ်ပြည်နယ်ကိုအရှိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ကားနှစ်စီးနောက်ကိုစစ်တပ်နဲ့ရဲကားတွေအမိလိုက်ပြီးဖမ်းဆီးခဲ့ရမှာစုကိုထိုင်းပြည်နယ်စီဆန်ယုံခရိုင်အတွင်းမှာကားတစ်စီးကိုဖမ်းမိသွားခဲ့ပါတယ်။ကားတွေကနေအစိမ်းရောင်စစ်ကြောဗိုလ်အိတ်တွေနဲ့ထုတ်ထားတဲ့စိတ်ကြွစီးပြား10တန်း9သိန်း 16,000 ကိုတွေ့ရှိဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။ဝီရတရားခံနေတဲ့အတူသူတို့ရဲ့ပိုင်ဆိုင်မှုအားလုံးကိုသိမ်းဆည်းမယ်ဆိုပြီးထိုင်းရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။အခုချိန်မှာဝီရစေဝါဟာနိုင်ငံရဲ့အကြီးအမားဆုံးရန်သူဖြစ်နေပါပြီ။ကျွန်တော်တို့အမြင့်ပြတ်ချေမှုန်းဖို့အတွက်ဝန်ကြီးချုပ်ကလည်းညွှန်ကြားထားပါတယ်။မူးယစ်တရားခံတွေထောင်ထဲဝင်ပြီးရင်လွယ်လွယ်နဲ့ပြန်ထွက်လို့မရတဲ့ဥပဒေတွေနဲ့မူးယစ်စေဝါအမှုတွေအပေါ်မှာပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့အတွက်ကိုလည်းဆက်လက်လှုံ့ဆော်နေပါတယ်ဆိုပြီးပြောသွားပါတယ်။တချို့မူးယစ်စေဝါသမားတွေဟာထောင်ကျပြီးလူငယ်ချမ်းသာခွင့်လိုမျိုးနဲ့ပြန်လည်လွတ်မြောက်လာတဲ့အခါမှာလည်းမူးယစ်စေဝါကုန်ကူးမှုတွေကိုအခုလိုမျိုးပြန်လုပ်နေတဲ့အတွက်ကြောင့်အမြင့်ပြတ်ချေမှုန်းနိုင်ဖို့အတွက်ပုံမပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူသွားဖို့အတွက်ထိုင်းအနာပိုင်တွေကစဉ်းစားလာတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဝင်လာနေတဲ့စိတ်ကြွစီးပြားပေါင်းအလုံးကြီးတန်းပေါင်း230ကျော်ကိုထိုင်းအနာပိုင်တွေက2018ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့ပါတယ်ရှင်ထိုင်းမြန်မာနယ်စပ်တက်ခရိုင်လမ်းကြောင်းကနေထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မူးယစ်စေးဝါးတွေနဲ့အဓိကတရားခံတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ်
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ် အမေရိကန်သမ္မတဟောင်းအိုဘားမားလက်ထက်ကအတည်ပြုပြထန်းခဲ့တဲ့ဒါကာလို့ခေါ်တဲ့အစီအစဉ်ရအမေရိကန်ပြည်ထောင်စုကိုငယ်ကလေးကမိဘတွေနဲ့တရားမဝင်ရောက်လာသူတွေကိုပညာသင်ခွင့်နဲ့အလုပ်လုပ်ကိုင်ခွင့်ပြုထားတာ9သိန်းလောက်ရှိပါတယ်ဒါကာစီစဉ်တဲ့နေထိုင်လုပ်ကိုင်နေကြသူတွေအကြောင်းအခုနောက်ပိုင်းသတင်းတွေမှာတိတ်မပါတော့ပေမဲ့လေဒါကာစီစဉ်ကိုလုံးဝရပ်မပစ်ခင်အပြောင်းလဲတစ်ခုခုဖြစ်လာဖို့မျှော်မှန်းကြပါတယ်လက်တင်ຫນွေပွားတွေအနေများတဲ့နေဗားဒါပြည်နယ်မှာတော့2018အထက်လွှတ်တော်အမတ်နေရာအတွက်အကြိတ်အနယ်ရှင်ပြန်ရဖို့ရှိနေပြီးဒီရွေးကောက်ပွဲကနေအပြောင်းလဲတွေဖြစ်လာဖို့တချို့ကမျှော်လင့်နေပါတယ် VOA သတင်းတော် Raymond Taylor ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်
အသက်ဆယ်နှစ်အရွယ်မှာမက္ကဆီကိုနိုင်ငံကနေရောက်လာတဲ့ဟွာနဲလီဆာဝါဒီတာပညာသင်ထောက်ပံ့ခြင်းနဲ့ကောလိပ်အထိတက်ရောက်ပညာသင်ကြားခဲ့ပြီးဒေတာရင်ရုပ်မြင်သံကြားတစ်ခုရဲ့သတင်းထောက်ဖြစ်လာပါတယ်2019ခုနှစ်မှာတော့ရုပ်မြင်သံကြားဆိုင်ရာ MS ဆုချီးမြှင့်ခြင်းခံခဲ့ရပါတယ
်When I got my Emmy award
Emmy Su ကိုလက်ခံရပြီတဲ့အခါမှာ Dhaka season ကြောင်းထည့်ပြီးတော့ပြောကျင်ခဲ့တာပါ။ပွဲတက်လာသူတွေတော်တော်များများကအင်္ဂလိပ်ဘာသာနဲ့ပြောဆိုတင်ဆက်တဲ့ရုပ်တံဌာနကလူတွေဖြစ်ပြီးတော့သူတို့အားလုံးရဲ့ရှေ့မှာရက်ပြီးဒါကျွန်တော်ပါဆိုတာမျိုးပြကျင်တာပါ။ Dhaka ကြောင့်ဒီလိုအခြေအနေမျိုးဖြစ်လာနိုင်တယ်ဆိုတာမျိုးပေါ့
။ကလေးဘွားကလေးကမိဘရင်းနဲ့အတူအမေရိကန်ကိုတရားမဝင်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေရဲ့တာသမီ9သိန်းထက်မနည်းရှိနေပြီးသူတို့ကို2012ခုနှစ်ကစပြီးတော့သမရာဟောင်းဘရိတ်အိုဘားမားကဒါကာအစီအစဉ်နဲ့နနစ်တကြိမ်တက်တန်းတိုးပြီးတော့တရားဝင်အလုပ်နဲ့နေထိုင်ခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းဒီစီစဉ်ကိုအဆုံးသတ်မယ်လို့သမရာဒေါ်နယ်ထရမ်က2019ခုနှစ်စက်တင်ဘာလမှာကြေညာခဲ့တဲ့အတွက်ဒီကိစ္စမှာအတည်ပြုမဲ့အဖြစ်တရားရဖို့အမေရိကန်လွှတ်တော်ရဲ့တာဝန်ဖြစ်လာပါတယ်။လာမယ့်နိုဝင်ဘာဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နေကလာချိန်တနစ်အကြာရှိလာချိန်မှာဒါကာအစီအစဉ်နဲ့ပတ်သက်ပြီးတော့အဖြေထွက်မလာသေးပါဘူး။နေဆက်ကနေတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုမိသားစုနဲ့ခွဲထားတာအမေရိကန်မက္ကဆီကိုနေဆက်မှာတတိုင်းကြီးဆောင်မယ်ဆိုတဲ့ကိစ္စမျိုးတွေအပါအဝင်အငင်ပွားစရာဖြစ်နေတဲ့သမ္မတထရမ့်ရဲ့မူဝါဒတွေကြောင့် Dreamer Store ရဲ့အကြောင်းတွေမေးမိန်သွားပါတယ်။ဝါနေကအခုလိုဆက်ပြောပါတယ်
။ There's always something happening that takes priority and honestly they forget about it.
အစိုးရမှာဦးစားပေးရမယ့်ကိစ္စတွေကအမြင်လိုလိုရှိနေပြီးတော့ဒီကိစ္စကိုတကယ်ပဲမေ့သွားကြတာပါ။ဘာကြောင့်လဲဆိုတော့ဒီကိစ္စကတရားရုံးကိုရောက်နေပြီးပြေလည်သွားလိမ့်မယ်ဒါမှမဟုတ်အ ਨੇ ဆုံးတော့ကျွန်တော်တို့လို Dreamers တွေတက်တန်းတိုးဖို့နောက်ထပ်လျှောက်လွှာတင်လို့ရတယ်ဒါမှမဟုတ်လည်းအစ်စ်ကပြန်လုံမလားပေါ့ဒါလို့ဆိုရင်တော့အဆင်ပြေပါတယ်အခုချိန်မှာ Dreamers တွေကိုဒီတိုင်းဆက်ပြီးတော့ထားလိုက်အောင်ဆိုတာမျိုးတွေပေါ့ဒီကနေ့တော့ဘာမှလုံးလုံးမပြီးသေးပါဘူ
းနီဗာရာပြည်နယ်မှာဒါကာအစီအစဉ်ရယူထားသူ13,000ရှိနေပြီးတော့လာမယ့်ကြပြရွေးကောက်ပွဲမှာသူတို့မြန်မာထားတဲ့အတိုင်းဖြစ်မလာတာမျိုးတွေဖြစ်ကောင်းဖြစ်သွားနိုင်ပေမဲ့ Dreamers တွေရဲ့မရေရတဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးလူတွေနားတဲ့နောက်တစ်ကြိမ်ရောက်သွားအောင်တော့လုပ်နိုင်မယ့်အခွင့်အရေးဖြစ်ပါတယ်နီဗာရာပြည်နယ်လူဦးရေရဲ့29ရာခိုင်နှုန်းရှိတဲ့ Spain စကားပြော Hispanic တွေနဲ့ Latin နွယ်ဖွားတွေကတော့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတာပါရွှေပြောင်းအခြေချသူတွေနဲ့လက်တင်နွယ်ဘွားတွေရဲ့အကျိုးပြုအဖွဲ့အစည်းတခုဖြစ်တဲ့ Mi Familia Voter ကကြားဖြတ်ညွှန်ကြားရင်းမူ Alicia Contreria ကအခုလိုပြောပါတယ်
။ The conversation is my family's under attack, my neighbors under attack.
ဒီကိစ္စကကျမရဲ့မိသားစုကျမရဲ့အိမ်နီးချင်းတွေမိတ်ဆွေတငယ်ချင်းတွေအပေါ်တက်ရောက်မှုရှိနေပါတယ်။ဒီကိစ္စတွေကကျမတယောက်တည်းအပေါ်တိုက်ရိုက်တက်ရောက်တာမျိုးမဟုတ်ဘူးလို့ပြောနိုင်ပေမဲ့ဒီလူတွေကကျမဘွားရဲ့တစိမ့်တစ်ပိုင်းဖြစ်နေတော့သူတို့အတွက်စိတ်ပူပါတယ်။
Dreamers တွေကိုယ်တိုင်မဲမပေးနိုင်ကြပါပဲလေလူတွေထွက်လာပြီးတော့မဲပေးဖို့နောက်ဆုံးအနေနဲ့ရွေးကပ်ပွဲရဲ့မတိုင်ခင်မှာလိုက်ပြီးတော့တိုက်တွန်းအားပေးနေကြပါတယ်။ဒါကအစီအစဉ်နဲ့နေထိုင်နေတဲ့ Agelia Rico ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ At least the generation I grew up it was a lot of like dismissing politics.
ဒီမှာကြီးပြင်းလာတဲ့မျိုးဆက်မှာကိုယ့်ရဲ့မဲတပြားနဲ့ဘာမှအရာမရောက်ဘူးလို့ယူဆနေကြသူတွေအများကြီးရှိပါတယ်။ဒါကြောင့်ကျမရဲ့တငယ်ချင်းတွေကိုမဲပေးချဖို့တိုက်တွန်းရပါတယ်။နောက်ပြီးအပြောင်းလဲတွေဖြစ်လာအောင်ကျူပန်းတဲ့နေရာမှာကျမနဲ့အတူပူပေါင်းလှုပ်ကိုင်ဖို့လဲဖိတ်ခေါ်ရပါတယ
်ဒါကအစီအစဉ်ရအမေရိကန်ပြည်ထောင်စုမှာတရားဝင်လှုပ်ကိုင်နေထိုင်ခွင့်ရသူတွေနိုင်ငံသားဖြစ်ခွင့်ဟာ10နှစ်ကနေ12နှစ်ကြာဖြစ်ပေမဲ့သမ္မတထရမ့်ရဲ့မူဝါဒကြောင့်သူတို့တွေရဲ့ရှေးကအခုထိအမြင်မရဖြစ်နေတာဖြစ်ပါတယ်ရှင်
နန်းလောင်ပါရှင်ဒုတိယပိုင်းနိုင်ရွေးအစီအစဉ်အတွက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းအရေးကဏ္ဍမြမအရေးတုံးသက်ခြင်းနဲ့အတိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25လိုင်းဒိုမီတာ32နဲ့လိုင်းဒိုမီတာ51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့
ဒီ SA ထိုးပြီးတဲ့နောက်ပိုင်းမှာဒီ2015ခုနောက်ပိုင်းမှာဆင်းရဲကြွားတဲ့ဒီဟိုတိုင်းရင်သားလက်နက်ကိုင်းအဖွဲ့ချင်းချင်းဖြစ်တဲ့ကျွန်တော်တို့ TNL နဲ့ RPSS ပေါ်မှာတင်ပိုင်းဆင်းအားထုတ်ချက်လာတဲ့ဒီညာပိုက်ပွဲတ
ွေ NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပေမဲ့ပြည်ရင်းစစ်ချုပ်ရေးအတွက်တစုံတရာအထောက်ကူမပြုဘဲပဋိပက္ခတွေသာပို့ပြီးတိုးလာနေတယ်လို့ရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်းအမျိုးသမီးအဖွဲ့ကတွဲဘက်အထွေထွေအတွင်ရင်းမှုနှင့်လွေးကုကုပြောသွားတာပါတိုင်းရင်သတင်းလွှာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအဝေးပြေးအမြင်လန်းရင်မတော်တဆထိခိုက်သေးဆုံးမှုအပိုင်း1ကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံကအဝေးပြေးအမြန်လမ်းတွေမှာရင်တိုက်မှုနဲ့တေဆုံးဒဏ်ရာရမှုတွေတစ်နှစ်ပြီးတစ်နှစ်ပိုများလာနေတယ်လို့အရေးပေါ်အထူးကူတွေကသတိပေးနေပါတယ်။ဘယ်လိုကြောင့်အခုလိုရင်မတော်တဆတိုက်တေဆုံးဒဏ်ရာရမှုတွေအဖြစ်များလာပြီးဘယ်လိုကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေးပေါ်အထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းပါဒီရေမတော်တဆထိခိုက်တေဆုံးမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းပါကြီးမြန်လမ်းပါကြီးကအန်တလုပ်ခရပါနော်အဲ့ဒီမြန်လမ်းပါကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေပေါ့တေဆုံးမှုနဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေတွေကတစ်နည်းနဲ့တစ်နည်းနဲ့ရမ်းရလာတာကိုတွေ့ရတယ်။သူကအမြန်လမ်းစဖွင့်တဲ့အချိန်က2009ခုနှစ်ပေါ့။2009ခုနှစ်တည်းရနေပြီးတော့အခုအချိန်ကြီးသူပေါင်း650လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံးပြီးပြီဖြစ်တယ်။အခုတော့သူပေါင်း4000လောက်နဲ့ပဲတိကျတဲ့ရရှိစားခဲ့တဲ့ဆိုတဲ့အခါကျတော့ရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါတယ်။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတည်ဆုံးတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကြားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့အလုံးအန္တရာယ်ကြီးတဲ့အခြေအနေရှိတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမချာသေးခင်ကပဲဒီဖျားဖူးရင်ပေါ့နော်ဟိုပြက်လို့ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာ။အဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးအဓိကဘာတွေလုပ်ဖို့လိုမလဲ။
ကျွန်တော်ဒီခုလောလောဆယ်အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်တယ်။နောက်တစ်ခုကကြတော့နိုင်ရဲ့အနေထားပေါ့။နောက်တစ်ခုကကြတော့ရင်မောင်းနေရဲ့ကျွမ်းကျင်မှုပေါ့။နောက်တစ်ခုကကြတော့ရင်စည်းကမ်းလမ်းစည်းကမ်းလိုက်ပေါ့။ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုက်မှုတွေကအကြာခဏဆိုလိုဖြစ်တဲ့အခါမှာသူရဲ့ဆယ်ယောက်ကျက်အထက်အမြန်လမ်းပေါ်မှာပြေဆိုရင်ရေးကြည့်တဲ့မူခင်အကြီးသားဒီလိုတော့တတ်မှတ်ရအောင်။သူတစ်ပြေတော့ဘတ်နဲ့လူအများကြီးပါတဲ့ငငယ်တွေဖြစ်လို့ရှိတာပေါ့နော်။အမြန်လမ်းပေါ်မှာဖြစ်နေကြတာရှိတဲ့ရင်းနေထဲမှာတော့အများကြီးနဲ့ light truck ခေါ်တာပေါ့ကျွန်တော်တို့ရှိမှာလေ light truck ဆိုတာကကျတော့ pickup car တွေပေါ်မှာဖျားဖို့ရင်နေနေတဲ့လူတွေအများကြီး20 30နဲ့သုံးပါတဲ့ car တွေများဖြစ်အန္တရာယ်ရှိလို့ရှိတယ်။ဒုတိယတစ်မျိုးကတော့ moving car car သေးတွေပေါ့ SUV တို့ soft တို့ပါတယ်ဒီလိုကားမျိုးတွေအများကြီးဖြစ်နေရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်။ခီးတဲ့တင် car တွေဒီမခီးတဲ့ car တွေဖြစ်ရင်တော့တိုက်စုံးမှုအန္တရာယ်ပိုပြီးတော့များတာနော်။မကြာခဏလည်းဖြစ်တော့ဖြစ်နေရှိပါတယ်။ကျွန်တော်ကိုယ်တိုင်လူပေးခဲ့ရတဲ့ accident ဆိုရင်အခု14ရောဆိုရာဇာမင်းပေါ့ဒါတတော်ထင်ထင်ရှားရှားပဲ14ရောက်ခါတဲ့ဒီဆုံးနေတဲ့ဥစ္စာရှိတယ်။နောက်တစ်ခါကျတော့တခြားရင်းနေရတဲ့အများကြီးဖြစ်တဲ့အခါမှာတချို့မှ17ရောက်ပြီတယ်တချို့မှ ပြန်မီးလောင်လို့ပဲ6ရက်ခါတည်ခဲ့ဘူးလေ
ဟုတ်ကဲ့ဆရာရေဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ်ဆရာ speed ပေါ်အဲ့ဒါနဲ့ပတ်သက်လို့ရောဆရာရေဘယ်လိုအကြံပေးချင်လဲ
ကျွန်တော်ရန်ကုန်မင်းကြီးမြန်လန်းရဲ့ speed ကတနာယူကီလိုမီတာ100နှုံးမပေးတာခုနကလေ light truck ခေါ်တဲ့တစ်ခါကားကြီးတစ်ကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့ကားရတဲ့အစ်စ်တွေဆိုတဲ့အခါကျတော့အများအပြားလူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်းနှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြဒီမောင်းနေရလေဒီမြန်လန်းနဲ့မောင်းနေကြမဟုတ်တာလည်းပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းမိတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ရာသီဥတုအခြေအနေကြောင့်တော့ဘေးအဖဝင်းကျင်မှာတိုင်ကျဖြတ်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိရစ္ဆာန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break out မိပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့လိုဆိုတော့မိုင်းနှုံးနဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့မိုင်းနှုံးကိုမောင်းရင်တော့ကျွန်တော်တို့တွေကတခြားဝိပြေးမောင်းနေတဲ့လူတွေအကုန်လုံးပြီးပါတယ်အဲ့ဒီမိုင်းနှုံးတိုင်းမောင်းရင်အနေရတော့နေရနေပါမခီးရတော့သူကညာပြင်ညာကျင်တော့တင်းတင်းရင်းနဲ့ဖြစ်သွားကြကြပါနောက်တစ်ခုကျတော့ဒီရန်လေဖြစ်တယ်ဆိုရင်ရင်မောင်းရဲ့အခြေအနေကိုမေးအများပြင်ကိုမောင်းနေကြတာမဟုတ်တာညာပြင်ဖြစ်တယ်အဲ့ဒါကျတော့ကားရဲ့အခြေအနေညံနေတာလည်းမဒီထိတ်ချုပ်မှုလည်းခက်ဒီ speed ညံလာတယ်ညာမောင်းနေကြတာမဟုတ်တာရယ်ကားရဲ့ကြံ့ခိုင်မှုရယ်တာယာရဲ့ကြံ့ခိုင်မှုရယ်ဒီလိုအခြေအနေမျိုးတွေကြောင့်ညာလည်းအန်ဒီရပို့ပြီးတော့ညားလာပါတော
့ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့တော့ဆရာကြီးအကြံပြုနိုင်မလား
ဒီရင်တိကျမှုအန်ဒီရဖြစ်တဲ့နေရာတွေကိုကြည့်ရင်လည်းပဲဒီအခွေမှာဖြစ်တယ်ဆိုရင်ဒီအခွေမှာမကြာခဏလို့ဆိုလို့ဖြစ်တဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများပြပါနေတဲ့ဆိုမှရှိချို့နေရာတွေဆိုရင်လမ်းရဲ့အခွေကောက်လုပ်ထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချောတာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာအကြကနာဆိုဒီမိုင်းတိုင်းမှာပဲတစ်ခါ၃ခါ၄ခါအဲ့လိုဖြစ်လေဖြစ်တာရှိတော့ဒါရီရပြစ်ပြရမယ့်သဘောပေါ့နော်ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျလမ်းရဲ့ three way မှတ်ထားတယ်နိ three way မှတ်သားတွေမှာကိုယ်ရှိတယ်အချိန်လျှော့မောင်းပါလို့ပြောတယ်ပေါ့နော်ဒါကြောင့်မို့ကျွန်တော်တို့အဲ့ဒီကိုယ်ကို engineering ကတကယ်တော့ချို့တော့နေရာတွေမှာဟိုအရန် angle ချိုးတာများနေရင်ဒီဒီကြကြဖြောင်းသွားအောင်လို့ပုံတင်တာမျိုးတက်ပြကြရင်ကျွန်တော်တို့ကဟိုလမ်းချော်ပြီးဆိုတဲ့စိုင်းဘုတ်ကိုရေးထားတယ်ကြတော့လမ်းချော်ပြီးမချော်အောင်ပြင်နေကြတာမျိုးတော်ပြင်နိုင်ရတယ်နဲ့ချော်တယ်ချော်တယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလည်းနောက်ကားတွေလည်းခဏခဏဖြစ်နေတယ်နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားတဲ့ဒီနေရာကြီးရင်တိုင်းမှုအများဆုံးဖြစ်သောနေရာဖြစ်ပြီးဆိုတဲ့စိုင်းဘုတ်တွေရှိတယ်ရင်တိုင်းမှုအများဆုံးဖြစ်ပြီးဆိုတဲ့စိုင်းဘုတ်ရှိပေမဲ့ဒီနေရာရုပ်ဒီဇိုင်းတွေအပြောက်မလို့အောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်အနီးရဲ့ဒေတာဆိုင်ဘုတ်တွေကိုတတ်ထားရုံနဲ့မကပဲကျွန်တော်တို့ချက်ပြီးကျနော်အနီးရဲ့ရှိသေးတဲ့အကြောင်းရင်းကိုရှာပြီးတဲ့ engineering အသက်တည်များနဲ့ကျွန်တော်တို့အဲ့ဒီ node design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အကျင့်ရတဲ့ကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကတကယ်ချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းနေတဲ့ကားမဟုတ်တော့ကျွန်တော်တို့ရဲ့သူ့ကမှာအဲ့ဒါတွေ့တာနောက်တစ်ခုကကျတော့ရင်မောင်းနေကပြန်ပန်းပြီးတော့နောက်တစ်ခါကျဟိုဘောအိတ်ငိုက်သွားတာပေါ့နော်အိတ်ငိုက်လို့ဖြစ်တဲ့ဥသာဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလာမှာသူအဖြစ်များတယ်ခီးကဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ဆက်မောင်းတဲ့လူတို့ဟာမျိုးတွေနောက်တစ်ခါကျတော့ပြပုပ်ပြန်ပန်းနှွမ်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်တွေထဲမှာတော့ accident ပို့ဖြစ်တာပို့ပြတကယ်ပြန်ပန်းနှွမ်းနေလို့မမောင်းနိုင်နဲ့ဒါမှမဟုတ်အိတ်ငိုက်နေအေးပြက်နေလို့မမောင်းနိုင်တဲ့အချိန်တွေမျိုးတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းတယ်မို့ပေါ့နော်သို့တော်လည်းပဲအဲ့ဒီလိုမျိုးမောင်းနေတဲ့အချိန်မှာနားဖို့တက်တကယ်တော့ညာပြေတော့ထုံးတယ်လည်းမဟာဝေးပေါ်မှာမိုင်50မောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေအဲ့လိုဆိုတော့မိုင်50လောက်မောင်းပြီးနားရမယ်နားရမယ်နားပြီးတော့မှတခါကျန်သက်တာတော့မှတခါမောင်
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်အပြီးအခုဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ကြောက်ဖြူမြူနာကမဒီကျွန်းကနေယူနန်အထိပိုက်လိုင်းတွေပြီးတရုတ်ကရေနံနဲ့ဓာတ်ငွေတင်ပို့နေတာအတော်လေးကြာသွားပါပြီ။ဒါပေမဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကတော့စိတ်ကူးစီမံချက်အဆင့်မှသာရှိနေသေးကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ခိုင်ကန်လုံကသဘာဝဓာတ်ငွေနဲ့တရုတ်တင်မောတွေတဲဆောင်လာတဲ့ရေနံကိုပိုင်လိုက်နှလိုက်နဲ့ယူနန်ကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပြည်များလာပါလေတကယ်တော့ကြောက်ဖြူအနီးကမဒေးကျွန်းမှာရေနံစိတ်ကန်းတိဆောက်ပြီး ယူနန်ကိုပို့ပေးနေတာဖြစ်ပါတယ်။ရောက်ဖြူအထူးစည်းဝါးရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်။ဒီအထူးစည်းဝါးရေးဇုံမှာရင်းနှီးစိတ်ကမ်းဆက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရပ်ကွက်စားတဲ့အပိုင်း၃ပိုင်းပါဝင်ပါတယ်။အရင်အနည်းနဲ့တရုတ်လွှမ်းမိုးမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်။သမရဦးသိန်းစင်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်ဒေါ်လာ9000ရင်းနှီးဖို့ခံမနဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်အခုတော့ဒေါ်လာတန်း1000ကျော်ပထမရင်းနှီးဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ
်မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစုရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်အထူးစည်းဝါးရေးဇုံကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်။ကြောက်ဖြူမျိုးအရှိတောင်ဘက်မိုင်အနှင်းငယ်အကွာကစစ်တုံးနဲ့စီမော်ကြေးရွာအုပ်စုအနီးတစ်ဝိုက်ကမြေဧက1300မှာအထူးစည်းဝါးရေးဇုံတည်ဆောက်ဖို့အကြမ်းမြင့်ရထားပါတယ်။အဲ့ဒီထဲမှာရင်းနှီးစိတ်ကမ်းအတွက်ဧက50စက်မှုဇုံလုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250တတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတိဆောက်မယ်ဆိုတော့ရေနဲ့စိတ်ကန်းကိုအရင်ဆုံးတိဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရေနဲ့စိတ်ကန်းဟာအငင်းပွားစရာဖြစ်နေပါတယ်
။ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။တရုတ်ကုန်ပစ္စည်း10ရာခိုင်နှုန်းလောက်သာရေနဲ့စိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်စောက်စရာမလိုဘူးလို့စီးပွားရေးပညာရှင်ရှင်တန်တော်ကဆိုပါတယ်ရင်းနဲ့စိတ်ကမ်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလိုတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အချိုးခံစားရမယ်လို့ပြောပါတယ်ဒါပေမဲ့စက်မှုဇုံအကောင့်တွေပေါ်လာမှတာအလုပ်အကိုင်တွေရပြီးမြန်မာပြည်သားတွေအချိုးခံစားရပွဲရှိပါတယ်ရင်းနဲ့စိတ်ကမ်းကတော့တရုတ်ကိုအများဆုံးအချိုးပြုလိမ့်မယ်လို့ခန့်မှန်းကြပါတယ်ဒီမှန်ကိန်းပြီးတဲ့နောက်ပေါ်ထွက်လာမဲ့ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒေးကျွန်းမှာရေနံစိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလည်းအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးရင်မှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်။လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခန့်မှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ်။
ကျောက်ဖြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါသည်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါသည်။သဘာဝအရင်းအမြစ်ကိုအခြေခံတဲ့လုပ်ငန်းနဲ့အခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါသည်။ရန်ကုန်အနီးကတိလဝါအထူးစည်းဝါးရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနေပါနေသေးတာတွေ့ရပါတယ်။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါသေး။စည်းဝါးရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါသေး။ရင်းနဲ့စိတ်ကမ်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စခန်းလေးဖြစ်လာနိုင်ပါသေး။ကြောက်ဖြူယူနန်တဘာဝတန်ခွင်နဲ့ရင်းနံပိုက်လိုင်းတိဆောက်ပြီးစီးတဲ့အခါမှာရထားလာပါဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါလေအခုတော့ကြောက်ဖြူရင်းနဲ့စိတ်ကမ်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညာကိုလက်တွေ့အကောင့်ထဲပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနိုင်ငံနယ်စပ်မူဆယ်မြို့မှာဈေးကော်မတီယုံတိဆောက်ထားတာကိုတရုတ်လက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်တားမြစ်ခဲ့ပါတယ်ပြည်လုံးတော်မူသွားတဲ့မြန်ကြီးငူဆရာတော်ဦးသူစနရုတ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်ခံရမှုတွေများလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနိုင်ငံနယ်စပ်မြစ်အတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းနေစင်ပြူဈေးကော်မတီယုံတီဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။အောက်တိုဘာလမနက်ဖက်မှာတရုတ်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမန်နီးအယတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအောက်ကာကပြောပါတယ်။နိုင်ငံနယ်စပ်မြစ်အတွင်းမြန်မာဖက်ကအဆောက်အဦတွေခိုင်မာဆောက်လုပ်နေတဲ့အပေါ်တရုတ်ဒေသခံအာဏာပိုင်ဘက်ကတားမြစ်တာဖြစ်တယ်လို့ဒေသခံတဦးကပြောပါရယ်လောလောဆယ်မြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီအဆောက်အုံဆောက်လုပ်နေတဲ့လုပ်ငန်းကိုရယီရက်ဆိုင်ထားခဲ့ပါရယ
် NCA လက်မှတ်မရေးသွနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကပြောပါရယ်အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာ KIA တိုင်းရင်းရှစ်ဒေသကုတ်ခိုင်မြို့နယ်ဘက်မှာတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်တစ်ဖက်သိမ်းဆည်းမှုအခြေအနေတွေကိုတော့အသေးမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းပမော်မြို့နယ်စင်ပူမြို့နယ်ခွဲခေါင်မေရွာဘက်မှာ KIA တပ်မှရှစ်တိုင်းရင်းငန်းနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေရပါတယ်
ပြန်လွန်တော်မူသွားပြီဖြစ်တဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA အဖွဲ့ကိုဥဆောင်လမ်းညွန်ခဲ့သူတန်ကာရော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကျရင်တကြိုရွားမှာဖြစ်ပါတယ်ဆရာတော်ဦးသူစနိုက်ဟာအခုလ23ရက်နေ့ကဗန်ကောက်မြို့မှာပြန်လွန်တော်မူခဲ့တာဖြစ်ပြီးပြန်လွန်တော်မူပြီးညတွင်ချင်းမှာပဲကျန်ရှိတဲ့ရုပ်ကလပ်ကိုပြန်လည်ပင့်ဆောင်လာခဲ့တာဖြစ်ပါတယ်မြန်ကြီးငူဆရာတော်ဦးသူစနတ်ဟာလွန်ခဲ့တဲ့1994ခုနှစ်က KNU ကရင်အမျိုးသားစည်းရုံးကနေခွဲထွက်တဲ့ DKPA ကိုဖက်စည်းလိုက်တာဖြစ်တယ်လို့လက်ရှိမြန်ကြီးငူစစ်ဘေးရှောင်စခန်းကစစ်ဘေးရှောင်အယောက် 9,000 ကျော်အတွက်လဲအမြဲတမ်းကူညီပေးနေတဲ့ဆရာတော်တပါးဖြစ်ပါတယ်
တနင်္လာနေ့တိုင်းဒေသကြီးရေပြူမြို့နယ်လက်စကန်းကျေးရွာနေကြောင်ရှာခွင်းမှာဥယင်ချာလုတ်ကန်နေသူ၃ဦးကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တွေကနေအောက်တိုဘာလ၁၀ရက်နေ့မှာရိုက်နှိုက်ခဲ့တဲ့အတွက်တန်ရာတိတိရရှိခဲ့တယ်လို့အလဲစကန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်။အရက်နှိုက်ခံရသူတွေကတော့အလဲစကန်းရွာသားနိုင်အလင်းနိုင်စိုးဝင်းနဲ့ဟန်ကန်ရွာသားနိုင်လင်းတို့ဖြစ်ပြီးဒီဖြစ်စဉ်အတွက်သဝဲမြို့မှာရှိတဲ့လှုပ်သွားမတွေထံကြောင်ကြားထားတယ်လို့သူကပြောပါတယ်။အဲ့ဒီကြောင်ချာကွဲမှာနှစ်စင်ကြီးလှဲ့လေကောက်ခံနေတဲ့ KNU ဖွဲ့နဲ့ဒေသခြေဆိုင်မွန်မြစ်တပါတီတပ်ဖွဲ့တို့အောက်တိုဘာလ6ရက်နေ့ကထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းရွာသားတွေကိုရက်နှိုက်တာဖြစ်ပြီးနှစ်စင်ကြီးမပေးတဲ့ခြံတွေအလုံးမဆွဲဖို့ KNU ကပြိတ်ပင်ထားကြောင်းခြံသမားတွေကပြောပါတယ်။ဒီပြစ်စင်ကိုမေးမြန်းဖို့အတွက် KNU ဘက်ကဆွတ်တယ်လို့မရခဲ့ပါဘူး။နေမြေဒေသညင်းပွားစရာဖြစ်နေတဲ့ရေပြည်မြို့နယ်ဒေသမှာမွန်မြစ်တပါတီတပ်ဖွဲ့ဝင်တွေနဲ့ KNU တပ်ဖွဲ့ဝင်တို့ကြားယမန်နေ့မှာ၄ချိန်တက်မနဲ့ပစ်ခတ်ထိတွေ့မှုဖြစ်ပွားခဲ့ပါတယ်။
ချင်းပြည်နယ်ထန်တလန်းမြို့မှာဗိုလ်ချုပ်ကြီးရုပ်စိုက်ထူမဲ့အစီအစဉ်ကိုဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ယာယီရက်ဆိုင်ထားလိုက်ပြီလို့ထန်တလန်းမြို့စီပင်ကော်မတီအဖွဲ့ယာယီဥက္ကရာဦးငူဟာရမ်ကပြောပါရယ်ထန်တလန်းမြို့အရက်ဖက်အဖွဲ့စည်းနဲ့ကျောင်းသားလူငယ်အဖွဲ့စည်း၄ဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထူမဲ့ကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အောက်တိုဘာလ15ရက်နေ့ကဆန္ဒဖော်ထုတ်ဖို့ပြင်ဆင်ခဲ့ကြပေမဲ့စီပင်ကော်မတီအဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထူမဲ့ကိစ္စကိုယာယီရက်ဆိုင်လိုက်တာကြောင့်ဆန္ဒပြမဲ့အစီအစဉ်ကိုရက်ဆိုင်လိုက်ကြပါတယ်
။တန်းပလောင်တပ်ဖွဲ့ CNL ကနှစ်လနီးပါးကြာဖမ်းဆီးထားတဲ့နန်းခမ်းမြို့သူနန်းမုံဟုံကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေတဆင့်မိသားစုလက်ကိုပြန်လည်အနှံတဲ့ခန္ဓာတရား SSPP SSA ဌာနချုပ်ဝန်ထမ်းမှပြုလုပ်ခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မှာပြုလုပ်ခဲ့တာပါ။အခမ်းအနားမှာတက်ရောက်သူစုစုပေါင်း200ကျော်ရှိပြီးတော့နန်းခမ်းကနေလာရောက်ကြိုဆိုတဲ့မိသားစုဝင်12ထံကိုပြန်လည်လွှဲအပ်ပေးလိုက်တာဖြစ်ပါတယ်။နမ်မိုဟုကိုလက်နက်ကန်တန်းတပ်ဖွဲ့တွေကပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကသူမရဲ့နေအိမ်ထိပ်ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ရ UWSC ဝါသဖွဲ့ဦးဆောင်တဲ့ FNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကနေဂျာဝင်ညှိနှိုင်းပေးချက်အရနမ်မဟုန်ပြန်လွှတ်လာတာလည်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်တွင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူ့ခွင့်ရေးချိုးဖောက်ခံရမှုတွေတရားဥပဒေစိုးမိုးရေးကင်းမဲ့လာပြီးလူမျိုးရေးမုန်းတီးမှုတွေနေရစွန့်ခွာထွက်ပြေးနေရမှုတွေပုံမှန်များပြားလာနေတယ်လို့ဒေသတွင်းမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကပြောပါရယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါရယ်။
NCE လက်မှတ်ရေးထိုးတာ၃နှစ်ပြည့်ခဲ့ပြီမဲ့လည်းစစ်မှန်တဲ့ငြိမ်းချမ်းရေးပြည်တွင်းစစ်ချုပ်ငြိမ်းရေးအတွက်တဆုံတရာထောက်ကူမပြုဘဲပဋိပက္ခတွေတာပုံပြီးတိုးပွားလာနေတယ်လို့ရှမ်းပြည်နယ်အတွင်းရှိမျိုးရမီဖွဲ့ဝင်တန်းမျိုးရမီဖွဲ့ BWO ကဆွဲဖက်သွင်းမှုနဲ့လွေကူကူကပြောပါတယ်
ကျောင်းအစီအလက်မှတ်မထိုးခင်တုန်းကဆိုရင်သင်အားတိုးချဲ့မှုတွေကအဲ့လောက်ထိမများသေးဘူး။ဒီ SA ထိုးပြီးတဲ့နောက်ပိုင်းမှာဒီ2015ခုနောက်ပိုင်းမှာဆိုရင်ကျောင်းရဲ့ဒီဟိုတိုင်းနာလက်မှတ်ကိုင်းအဖက်သင်ချင်းဖြစ်တဲ့ကျောင်းရဲ့ TN လေးနဲ့ RTSS ပေါ်မှာပြန်ပိုင်းသင်အားတိုးချဲ့လာတဲ့ပြန်ပိုက်ပွဲတွေဒီခါလို့နော်ကျောင်းလေးနဲ့ကြားမှာတကယ်ကြီးဖြစ်လာတယ်။အဲ့လိုဖြစ်လာတဲ့အချိန်မှာကျောင်းတို့ဒီအခြေအနေကတစ်နှစ်တစ်ခွေပိုထိုးလာတာပေါ့နော်
။2018ခုနှစ်ဇူလိုင်လကစပြီးရှမ်းပြည်သားတော်တောင်ပိုင်း RCSSSC နဲ့မြောက်ပိုင်းမှာမိတ်တို့ကြားစည်ရေးတင်မှမှုများဖြစ်ပွားလက်ရှိပြီးတော့ဩဂုတ်လစက်တင်ဘာလနဲ့အောက်တိုဘာလဇန်ထိတိုက်ပွဲတွေဆက်စပ်ဖြစ်ပွားပြီးတော့ဒေသခံပြည်သူ3000လေးပါအိုးအိမ်ဆုတ်ခွာဆွတ်ပြေးနေရတယ်လို့လူကြီးကကဆက်ပြောပါတယ်
ကျွန်လိုင်းရဲ့နောက်ပိုင်းစတဲ့ကြောဒီ3လ3လအတွင်းမှာတော့မကျွန်တော်တို့စစ်ချောင်းနေဆိုရင်ကျွန်တော်တို့2000 3000ပေါ့နော်ဘယ်လောက်ထိစစ်ချောင်းနေရတဲ့ဟာရှိတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်ဖွဲ့စည်းတွေပြည်သူစစ်တွေစတဲ့လက်နက်ကိုင်ဖွဲ့စည်းအများပြားရှိနေတဲ့ကြောင့်ရှမ်းပြည်မြောက်ပိုင်းနီးတူလူခွေရေးချိုးဖောက်မှုမျိုးမျိုးဒေသခံပြည်သူတွေခံစားနေရတယ်လို့လည်းပို့မျိုးသမီးတမကကအမှုဆောင်ဒါရိုက်တာနန်းစင်နွယ်ကပြောပါတယ
်ကျမတို့ရှမ်းပြည်နယ်တောင်ပိုင်းမှာကြတော့ဒီဘယ်လိုပြောလဲလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်နေနေတာဟိုရောနေတဲ့ပုံစံမျိုးတွေလည်းရှိတယ်အဲ့ဒီမှာမှပြည်သူစစ်တွေလည်းရှိတယ်ပြီးတော့အစိုးရတမတော်တွေလည်းရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီရဲ့ဈာမှာပေါ့လေဒီတင်းမာမှုတွေရှိတယ်အဖွဲတွေချင်းချင်းဈာမှာတင်းမာမှုတွေရှိတယ်တချို့ကျတော့လေဒီမျိုးရင်းနဲ့ပတ်သက်ပြီးအစွဲတွေရှိတဲ့အခါကျတော့ဥပမာကျမတို့ရဲ့ဒီပိုးတွေကမှရှိတယ်ပိုးရွာပိုးရွာသားတွေကိုဆိုလို့ရှိရင်ဒီတခြားဒီပြည်သူ့စစ်အဖွဲတွေကနေရှမ်းပြည်သူ့စစ်အဖွဲတွေကနေပြီးတော့လာပြီးထိန်းချုပ်တဲ့ဟာမျိုးတွေရှိတယ
်အစီအသိုးပြီးနောက်ပိုင်းတော်လာရေးအင်အားစုတွေကြားကွဲလွဲမှုတွေရှိလာတဲ့ကြောင့်နိုင်ငံကြီးရပုံမှန်သိမ်းမာလာတာဖြစ်တယ်လို့နန်းစင်နယ်ကပြောပါတယ်။ရှမ်းပြည်နယ်တွင်ဒေသခံများကြုံတွေ့နေရတဲ့လူခွေရေးချိုးဖောက်ခံရမှုတွေ၊နေနာဆုံးရှုံးမှုတွေပြင်တပ်ဖြတ်ခံရမှုတွေအတွက်လက်သက်တရခံမပေါ်သလိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့လည်းဥပဒေကြောင်းအရတဆုံတရာဖြေရှင်းမှုများမရှိဘူးလို့လည်းအမျိုးသမီးဖွဲ့တွေကထောက်ပြထားပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ဘက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တအူလုံးကြံခံရပြီးတဲ့နောက်ရခိုင်တက္ကသိုလ်ကျောင်းသားတချို့ကိုရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးပြီးလူသတ်မှုပုံမှန်300နှစ်နဲ့ဆွဲချက်တင်ရမန်ယူစစ်ဆေးနေတဲ့ပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကန့်ကွက်နေကြသလိုရခိုင်ပြည်သူတွေကလည်းဒီလုပ်ရက်ဟာရခိုင်လူငယ်တွေကိုရည်ရွယ်ချက်ရှိရှိနဲ့နှိတ်ကွနေတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဆိုင်ဖဆိုင်ရာလုံချုံရဲ့တပ်ဖွဲ့ဝင်တို့ကိုသက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲဆွဲရှာနဲ့ဖမ်းဆီးခံနေရတဲ့ရခိုင်လူငယ်တို့ရဲ့အခြေအနေကိုရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးထွန်းအောင်ကြွားကအခုလိုပြောပါတယ
်ကျွန်တော်တို့စီရက်တဲ့လောက်ကတော့လူချင်းလူနဲ့လည်းမင်းတို့သိချင်တဲ့ဒီခလေးသမားကလည်းတော့မရှိဘူးလို့ကျွန်တော်တို့ခံမပြောနိုင်ပါဘူးဒါပေမဲ့လည်းကျွန်တော်ကိုယ်အိုဘယ်မှာလဲသူတင်နေခြင်းနဲ့အဲ့ဒီအချင်းချင်းပတ်တဲ့အချိန်မှာတကယ်ချင်းလေးနဲ့ရှိနေတယ်နောက်ဒီခံတဲ့လူတွေနဲ့ဒီကနေ့ဒီနေ့တော့ဒီကနေ့မှာရှိနေတဲ့ဒီကနေ့ကပြပြလေဟောကိုမင်းချောရဲ့ဒီတဲ့မျိုးကိုစီစုလက်တော်ကိုယ်တော်ကြီးဖြစ်တဲ့ဟောခေါ်ကြရတယ်နောက်ဒီကောဒီလက်တော်ကိုယ်တော်ဦးထောင်နေတယ်ဒီဆက်မင်းမင်းသားနေပြီးတော့ဒီကနေ့ကမဆက်ချရမကြီးဒီတဲ့မျိုးနဲ့ဘယ်ကျော်ကြီးရဒီမှာလဲဆိုစီရနေရဲ့ဒီကဦးမင်းချောကဒီတဲ့မျိုးနဲ့ဘာမှမပတ်သက်ဘူးဆိုတော့အခိုင်အမာပြောနေတယ်ခင်ဗျာ
ဖက်စီခရရသူတွေကတော့ကိုဘိုဘိုကိုမေယူထွန်းနဲ့ကိုအောက်ရှေခွာအောက်ဇာလွန်တို့ဖြစ်ပြီးကိုမေယူထွန်းကတော့ရခိုင်မျိုးသားပါတီ ANP ရဲ့ပါတီဝင်လူငယ်တအုပ်ဖြစ်ပါတယ် ယ်။စိုက်ဖားဆိုင်ရာလုံခုံရဲ့စားရဖတက်ဖွဲ့ဝန်တူဖြစ်တဲ့ကိုဖိုးလုံခွာဝန်ထိုင်ဟာစက်တမ်ဘာလ25ရက်နေ့ညကစိုက်တယ်မြို့မှာသင်တန်းနဲ့ပိုက်ခံရလို့သေဆုံးခဲ့ပြီးတဲ့နောက်ရေးတက်ဖွဲ့ကရခိုင်ကြောက်သားတွေကိုစံတရနဲ့အခုလိုဖမ်းဆီးခဲ့တာပါ။ရခိုင်မြို့သားပါတီအနေနဲ့ဖမ်းဆီးခံရတဲ့လူငွေတွေအတွက်ဥပဒေကြောင့်အရဆောက်ရသွားမှာဖြစ်တယ်လို့အမြန်ဆုံးလွှတ်ပစ်ဖို့ကိုလည်းဥထွဲအောင်ကြွားကအခုလိုတောက်ဆိုသွားပါတယ်
။
သားဖြိုက်သူနဲ့တွဲခွန်ရဖို့ဘူးစီတော်ကနေစိုက်တွေအမက်တိုက်ရေးစခန်းကိုသွားခဲ့ပေမဲ့တွဲခွန်မရတဲ့အတော့မိခါဖြစ်သူစိုးရိမ်နေတယ်လို့ကိုအောင်ရှေဖားခေါင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
စိတ်မကောင်းဘူးအမေကပူဆိုးတယ်တကမ်းမှမဖြစ်ဘူးတော့အခုလိုဖြစ်သွားတော့သာသမီမိသားစုမှလည်းတကမ်းမှမဖြစ်ဘူးလားအခုဖမ်းလာတော့အမေဖြစ်သူတွေ့ဖို့သွားတော့လည်းမတွေ့ခရဘူးဝန်းနေတာပေါ့လေအမေဖြစ်သူကအမြဲတမ်းငိုနေတယ်
ရခိုင်လူငယ်တွေကိုဥပဒေပြန်ပါဖန်စီခရမပြုဖို့ဖန်စီခံရတဲ့အကြောင်းကိုရေးလှုပ်ထုံလှုပ်နေတဲ့အညီမီဒီယာနဲ့ပြည်သူရှေ့မှာရှင်းလင်းပေးဖို့အခုဖန်စီခံနေရတဲ့လူငယ်တွေကိုစိတ်ပိုက်ဆိုင်ရာနဲ့ရုပ်ပိုက်ဆိုင်ရာညှဉ်းပန်းနှိပ်စက်ခရမပြုဖို့နဲ့သဆိုင်ရာအာဏာပိုင်တွေအနေနဲ့တည်ဆဲဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုရခိုင်လူငယ်ညီလာခံ AYC နဲ့တခါတော့ရခိုင်လူမှုအဖွဲ့ဆက်တွေအပါဝင်ရခိုင်ကြောက်သားသမဂ္ဂတွေကလည်းမကြသေးမီကကြေညာချထောက်ပြီးတောက်ဆိုထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တရုတ်မြန်မာနိုင်ငံနဲ့ဆက်မြင်းအတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းကနေဈေးကော်မတီယုံတိဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ပြန်လွန်တော်မူသွားပြီဖြစ်တဲ့ TKPA အဖွဲ့ဦးဆောင်တန်းကရောတပါဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုရွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
အမေရိကန်ခြေဆိုင် sorry သတင်းစာဆရာပျောက်ဆုံးမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ sorry တူရကီအစိုးရတောင်းရှိသူတွေနဲ့မကြသေးခင်လုံလုံးကတွစ်ဆုံဆွေးနွေးခဲ့တာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီနေ့သမ္မတ Trump ကိုအင်ဗျူရောမှာအစီရင်ခံမှုရှိပါတယ်။ဒီချိန်ထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝန်ရုံးမှာနောက်ဆုံးတွေ့ခဲ့ရပြီးသတင်းတော်ဂျမဲကာရှောက်ကီပျောက်ဆုံးနေတဲ့အတွက်တူရကီစုံစမ်းစစ်ဆေးသူတွေဒုတိယကြိမ်ဖြစ်တဲ့ဒီနေ့ sorry ကောင်စစ်ဝန်ရုံးမှာထပ်မံရှာဖွေစစ်ဆေးခဲ့တယ်လို့အင်္ဂါနေ့ကစော်ရီနိုင်ငံကိုပြန်သွားတဲ့ကောင်စစ်ဝင်ရဲ့နေအိမ်မှာလဲ9နာရီကြာရှာဖွေခဲ့ကြတာပါ။အာဖဂန်နိုင်ငံတာမန်ကဩဇာရှိန်ဝါကြီးမားတဲ့ရဲရရှိကြီးတူလည်းဖြစ်တာလီဘန်ရဲ့လှုပ်ကြံမှုကျူးစားမှုအချင်းချင်းကြုံခဲ့ရဘူးတဲ့ရဲမှုကြီးအတူရာဇစ်ပါဝင်အစစ်မြင်ရရှိကြီး3ဟာအမေရိကန်ထိပ်တန်းဖွဲ့ချုပ်ရေးတူရဲ့ဒီနေ့အာဖဂန်ခီးစဉ်တွင်ပြစ်ခတ်မှုကြောင့်တေဆုံသွားပါတယ်။ကန္ဓာပြည်နယ်အစိုးရရရှိတွေကိုတွစ်ဆုံမှုရောက်နေတဲ့အမေရိကန်ဖွဲ့ချုပ်ကြီးစကော့မေလာကတော့ထိခိုက်မှုမရှိပေမဲ့လည်းပြည်နယ်အုပ်ချုပ်ရေးမှုနဲ့ထောက်လိုင်းအဖွဲ့အကြီးအကဲကတော့တေဆုံသွားခဲ့ကြတာပါ။ပြစ်ခတ်မှုတွေအတွင်းမှာအမေရိကန်စစ်သည်3ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံကင်မရာသမားတူလည်းတေဆုံခဲ့တာပါ။တွစ်ဆုံမှုပြီးတယောက်သူတွေရဲရင်ရန်နာထားရနေရာကိုသွားနေချိန်မှာပြစ်ခတ်မှုစဖြစ်တာလို့လည်းဒေသခံသတင်းတွေကဖော်ပြကြပါဗျ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအဆင့်မြင့်ဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလိုလားတဲ့ပြစ်ခတ်တွေဖြစ်ပွားမယ့်အန္တရာယ်ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကတရုတ်ကာဝေးဝန်ကြီးကိုပြောဆိုလိုက်ပါတယ်။နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာအမေရိကန်ကာဝေးဝန်ကြီးကတရုတ်ကာဝေးဝန်ကြီးဖိုချုပ်ကြီးဝေဖန်ဟင်းနဲ့တီးတန့်တွေ့ဆုံခဲ့တာပါ။သဘောတူညီချက်အသစ်တစုံတရာမရခဲ့ပေမဲ့လည်းတရုတ်နိုင်ငံနဲ့စစ်ပတ်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးအယောင်တွေတွေ့မြင်ရတဲ့အကြောင်းနဲ့အမေရိကန်ဆိုတာတောင်းရှိသူတွေကစင်ကာပူနိုင်ငံကဒီကနေ့တွေ့ဆုံမှုပြီးမှပဲပြောဆိုထားခဲ့ကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကအကိုညံဝင်းအောင်ဖြစ်ပြီး အတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာတာပြင်းညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA စီစဉ်တွေကိုအပင်းနာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington.